ဆီးရီးယားနိုင်ငံကရပ်တူရပ်သားတွေကိုပြစ်ခတ်ဖို့ဆိုးရလုံခြုံရေးတပ်ဖွဲ့တွေကိုသူဘာမှအမိန့်ပေးမထားပါဘူးလို့ဆီးရီးယားသမ္မတဘရှောလ်အယ်အာဆတ်ကပြောလိုက်ပါတယ်။ဆယ်လကြာအောင်ဖြစ်ပေါ်နေတဲ့ဆီးရီးယားနိုင်ငံကဆိုးရဆန့်ကျင်ဆန္ဒပြမှုတွေဟာနိုင်ငံသားတိုင်းပြည်တွေရဲ့လှုပ်ရှားမှုပဲလို့လည်းဆီးရီးယားသမ္မတကပြောပါတယ်။တနင်္ဂနွေနေ့မိနစ်40ကြာတဲ့မိန်ကွန်းကိုသမ္မတအဆတ်ကဆီးရီးယားမြို့တော်ဒမတ်စကတ်စ်မှာဒီကနေ့ပဲပြောဆိုခဲ့တာပါ။နိုင်ငံမှာလုံခြုံရေးပြန်ပြီးတော့ရှိတာဘုကဥစားပေးကိစ္စတစ်ခုပဲလို့သူကဆိုပါတယ်အကျန်းဖက်သမားတွေကိုအပီပြင်းနှိမ်နှင်းနိုင်လိမ့်မယ်လို့လည်းသူကပြောပါတယ်လုံခြုံရေးတပ်ဖွဲ့တွေရဲ့လှုပ်ဆောင်မှုတွေကိုလည်းဂုဏ်ယူတယ်လို့သူကဆိုပါတယ်တိုင်းပြည်ကို17နှစ်ကြာအောင်အုပ်စိုးလာခဲ့တဲ့သမရအဆက်ကိုမချေနှက်လို့တော်လှန်မှုတွေဖြစ်လာခဲ့တာဟာလက်နက်ကင်အကျန်းဖက်သမားတွေရဲ့လက်ချက်ကြောင့်ဆိုပြီးတော့စီးရီးယားဆိုတဲ့ဘက်ကဆွဆွဲပါတယ်ပြည်သူတွေရဲ့သဘောဆန္ဒအရပဲသမရယာဒူးကနေသူဆွန့်လွတ်ပေးနိုင်မယ်လို့လည်းသမရအဆက်ကပြောပါတယ်။လာမယ့်မတ်လမှာအခြေခံဥပဒေအသစ်အတွက်လူမှုဆန္ဒခံယူပွဲတွေကျင်းပပေးမှာဖြစ်ပြီးလွှတ်တော်ရွေးကောက်ပွဲတွေကိုလည်းဆက်ပြီးတော့လုပ်သွားမယ်။စီးရီးယားပြည်သူတွေမဲပေးခွင့်ရှိစေရမယ်လို့လည်းသူကကတိပေးပါတယ်။စီးရီးယားနိုင်ငံကအကြက်တဲနဲ့ပတ်သက်ပြီးတော့ဖြေရှာဖို့အာရဗ်နိုင်ငံတွေကနေပြီးတော့စီးရီးယားရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုတွေကိုတလေးတဆနဲ့လှုပ်လာခဲ့တဲ့ဆိုရင်သူ့ဘက်ကငင်းဆန်မှာမဟုတ်ဘူးလို့လည်းသမရအဆက်ကဒီကနေ့မင်းကုန်းထဲမှာထည့်သွင်းပြောဆိုခဲ့ပါတယ်